ကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတဲ့တမူးမြို့နယ်တဲကခမ်းပန့်မြို့အနီးကိုစစ်ကောင်စီတပ်ရဲ့စစ်ကြောင်းရောက်လာတဲ့အတွက်ဒီဇင်ဘာလ6ရက်မနေ့ပိုင်းကစလို့ဒေသခံတွေစစ်ဘေးတန်းရှောင်နေကြရပါတယ်။စစ်ကောင်စီတပ်ဟာကလေးမြို့ကနေထွက်လာပြီးမော်လိုက်ကလေးတမူးမြို့တွေဘက်ကိုအဖွဲ့သုံးဘက်ခွဲပြီးစစ်ကြောင်းထိုးဖို့ပြင်ဆင်နေတဲ့အတွက်ခမ်းပန့်မြို့တဲကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်။ကျောင်းကဘယ်ထက်လဲရှိဘူးရင်းနေနေမလို့သိရတဲ့လောက်ကဒီမော်လာရဲ့ကလေးရဲ့တမီးရဲ့အခဲသုံးခရံရှိရပေါ့။အခဲသုံးခရံရဲ့ကျောင်းကနေထွက်လာလို့ဒီဟာတမီးကထွက်လာတဲ့စစ်ကြောင်းကအဲ့နေရာမှာသုံးဖွဲ့ကွဲသွားရပေါ့။တရားတစ်ဖွဲ့အားကြနာတဲ့ဖွဲ့ပေါ်တော့တုံ့ပြန်ပေးပြီးမှအဲ့ရတယ်မှာအစ်ကျောင်းဖြတ်ခွဲလို့ပြရတဲ့ဆောင်။အမှတ်မှုရောလာမလားတော့မသိရသေးဘူးရှင်ဟုတ်။ခံတတ်မှာတော့ဟုတ်တချို့ပြည်သူတွေကတော့ရှောင်ကုန်ရည်ကြဟုတ်။အမှတ်တစ်ခုတုံးအောင်ရှောင်ကုန်ရပြီးရွက်တယ်တွေကတော့မဟုတ်ဘူး။ဒါဒီဘက်မှာတော့ကန့်နေလို့စစ်ဆောင်စခန်းဦးတန်းမရှိတော့လို့ကစင်တရားကြီးစားရဲ့နေရာအခြေအနေဆိုတော့အဲ့လိုပြရဆောင်ရနေမှာတော့ဘာဖြစ်ပါသားဖာရောခုနပြရလို့ရှိရပါဘူး
။စစ်ကောင်စီတပ်တွေနဲ့အနည်းဆုံးမှရှိနေတဲ့ခံပန့်အမှတ်တစ်ရက်ွက်နဲ့အမှတ်နှစ်ရက်ွက်ကဒေတာကန်နေအဓိကထားတင်းရှောင်နေရတာလို့သိရပါတယ်စစ်ကောင်စီတပ်ဟာခမ်းပတ်မြို့နယ်ကလျက်မှာရှိတဲ့ချင်းပြည်နယ်တွန်းစံမြို့ကခွန်နွဲရွာမှာရောက်ရှိနေတယ်လို့လဲဒေသခံတွေကဆိုပါတယ်အဲ့ဒီကျေးရွာမှာအရသာတချို့ကိုစစ်ကောင်စီဘက်ကဖမ်းဆီးတာတွေရှိပြီးဒီစစ်ကြောင်းကခမ်းပတ်မြို့ဘက်ကိုထိုးစစ်ဆင်လာနိုင်တဲ့အတွက်စိုးရိမ်ပြီးပြောင်းရွှေ့နေတာလို့ခမ်းပတ်မြို့ကန်တဦးကပြောပါတယ်
ကြောင်လာလို့ခုံမွက်တူလေခုံမွက်စင်သားချင်းရောက်နေတယ်လို့ခုံမွက်မှာမရောက်တော့ဖမ်းသွားတယ်ဆိုတာတရင်ကြတာနဲ့ဒီကဆန်းစီတူပြီးရဆင်းရတာပေါ့နော်ဘယ်လိုလဲတော့ရှိတာကတော့ဒီလေစစ်တမရစစ်တမလာမှရှိတာလေနော်ဒီလေအခုတည်းရှိလို့စီနီယာတော့ဒီလိုလာတော့ပြောလို့မရဘူးလေတော့ဘောတာသူချောတော့ဘူးဆက်ကနန်ဖက်ဒီသမုတ်ကဘောနော်တက်မှလည်းရှာတဲ့လူရှိတယ်တချို့တော့ဒီထက်ကလေးကိုတက်မှကျွန်တော်ကတော့မရှာမလို့ရှိတယ
်ခမ်းပတ်မြို့တဲကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်ကစလို့၄ရက်ဆက်တိုက်ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်နိုဝင်ဘာလ9ရက်မှာတော့ခမ်းပတ်မြို့ကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့တာပါသိမ်းပိုက်ပြီးတဲ့နောက်ပြည်သူ့အုပ်ချုပ်ရေးစနစ်ကိုအကောင်အထည်ဖော်ပြီးအယက်သားဒေသခံတွေပြန်လည်ဝင်ရောက်နေထိုင်တာလည်းဖြစ်ပါတယ်ခမ်းပတ်မြို့ကဒေသခံတွေဟာဒီတစ်ချိန်အပါအဝင်စစ်ဘေးတန်းရှောင်နေရတာ3ချိန်ရှိနေပြီဖြစ်ပါတယ်